ရှမ်းပြည်နယ်မိုင်းပြင်းနယ်ပင်လုံမြို့နယ်တွေမှာပြီးခဲ့တဲ့ဇွန်လ26ရက်နေ့29ရက်နေ့တွေမှာရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီနဲ့အစိုးရတပ်မတော်ကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ဇွန်လ26ရက်နေ့မှာရှမ်းပြည်နယ်အရှေ့ပိုင်းမိုင်းပြင်းမြို့နယ်မှာတရိကန်တိုင်းစစ်ဌာနချုပ်လက်အောက်ခံတပ်တွေနဲ့ RCS တပ်တွေတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့29ရက်နေ့မှာလည်းရှမ်းပြည်နယ်တောင်ပိုင်းပင်လုံမြို့နယ်နားတကြီးရွာမှာတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ RCS ပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်မှူးကြီးဆိုင်ဦးကပြောပါတယ်။တပ်မတော်ကမူရစေဝါတိုက်ဖြတ်ရေးလုပ်နေတဲ့ RCS တပ်တွေကိုလာရောက်ရှာဖွေတိုက်ခိုက်ခဲ့တာလို့ဒုတိယဗိုလ်မှူးကြီးဆိုင်ဦးကပြောပါတယ်
။26ရက်နေ့ဖြစ်တာကကျွန်တော်တို့ဒီလိုကျွန်တော်တို့ဒီမှာမူရစေဝါတိုက်ဖြတ်ရေးဆိုတော့ကျွန်တော်တို့ကဒီမှာကျွန်တော်တို့မိရှုခွဲခန်းနိုင်မှာတော့မှနေရာမှာလုပ်တယ်။အဲ့ဒီတင်းရလို့တို့ကသွားပြီးတော့တက်ပြီးတော့ကျွန်တော်တို့ရှာဖွေလို့တိုက်တာ
။ဒီတိုက်ပွဲဖြစ်ပေါ်တဲ့နေရာတွေမှာတပ်မတော်ဘက်ကတက်အင်အားဖြစ်တင်တာတွေလုပ်နေပြီးRCSS ဘက်ကတော့အဲ့ဒီနေရာကနေဆော့ခွာပေးလိုက်တယ်လို့ဒုတိယဗိုလ်မှူးကြီးဆိုင်ဦးကပြောပါတယ်။တပ်မတော်အနေနဲ့ RCSS နယ်မြေတွေကိုဝင်ရောက်လာတဲ့အခါမှာဆက်ဆံရေးရုံးတွေကိုအကြောင်းမကြားပဲဝင်ရောက်လာတာကြောင့်အခုလိုထိတွေ့မှုတွေဖြစ်တာလို့လည်းဒုတိယဗိုလ်မှူးကြီးဆိုင်ဦးကပြောပါတယ်။တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ပြောရေးဆိုခွင့်ရှိသူ
ဗိုလ်မှူးချုပ်စောမင်းထောင်း
ကို RFA ကဆက်သွယ်မေးမြန်းရမှာတော့တိုက်ပွဲတွေဖြစ်တာဟုတ်ကြောင်းနဲ့နယ်မြေကျူးကျော်လာလို့ထိတွေ့မှုတွေဖြစ်တာလို့ပြောပါတယ်။
အဲ၆ရက်နေ့ဖြစ်တဲ့ဟာကတော့ကျွန်တော်တို့ဒီနယ်မြေကျူးကျော်ဝင်ရောက်မှုကြောင့်ဖြစ်ပေါ်လာတာပေါ့ဗျ။အဲတပ်မတော်ရဲ့နေနေဆိုတာအထက်ကတော့ဟိုသူတို့ရဲ့သူတို့ကိုသတ်မှတ်ပေးထားတဲ့နယ်နေနဲ့မဆိုင်တဲ့နယ်နေတွေဝင်လာဖို့ပဲ
။အပြည့်ရတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တပ်မတော်ကြားတိုက်ပွဲတွေဖြစ်ပေါ်တဲ့နေရာမှာပြည်နယ်နဲ့တိုင်းအစဉ် GMC လို့ခေါ်တဲ့ပြစ်ခတ်တိုက်ခိုက်မှုစောင့်ကြည့်ရေးပူးပေါင်းရေးအဖွဲ့တွေကဖြည့်ရှင်းပေးနိုင်မှုအားနည်းတာကြောင့်အခုလိုတိုက်ပွဲတွေဖြစ်နေတာလို့စစ်ရေးနိုင်ငံရေးလစ်လာသူဥတန်းဆိုးနိုင်ကပြောပါတယ်ဒီလိုတိုက်ပွဲတွေဖြစ်တာနဲ့ပတ်သက်ပြီးဥတန်းဆိုးနိုင်ကအခုလိုပြောပါတယ
်ဆိုတော့အဲဒီကိစ္စတွေကနှစ်ဖက်ညှိနှိုင်းပြီးတော့တက်တည်သူ့နေကိုတက်တည်နဲ့ကိုပြန်ပြီးတော့ဆုံနိုင်တဲ့အနေအထားရှိမှဖြစ်မှာပါဒီတိုင်းဆက်လို့နေတော့တိုက်ပွဲတွေကတော့ဆက်ပြီးကြားနေရမယ်လေကြောင်မြော်နေပါလေ
ဒီတိုက်ပွဲတွေဖြစ်ပေါ်တာနဲ့ပတ်သက်ပြီးဆက်ဆံရေးရုံးတွေကတဆင့်တိုင်းစစ်ဌာနချုပ်တွေကိုတိုက်ပွဲတွေဖြစ်တဲ့အကြောင်းကြားစာတွေပို့ထားပြီးလာမယ့်ဇူလိုင်လအတွင်းတပ်မတော်တာဝန်ရှိသူတွေနဲ့တွေ့ဆုံဖို့ရှိတယ်လို့လဲ RCSS ကဒုတိယဗိုလ်မှူးကြီးဆိုင်ဦးကပြောပါတယ်
။ရင်းကလည်းကျွန်တော်တို့ဒီအလို့သဘောတူဆုံးဆွေးနွေးဖို့ဆိုပြီးတော့ကျွန်တော်တို့ကဆွေးနွေးထားတာရှိပါတယ်။နောက်လာတဲ့မှာနောက်လာဒုတိယပတ်လောက်အဲ့လလောက်မှာခံမှန်းပါနော်တွေ့ဆုံပြီးတော့ကျွန်တော်တို့ဘယ်လိုလုပ်ကြမလဲဆိုညှိနှိုင်းကြမှာဖြစ်ပါတ
ယ်။ RCSS အဖွဲ့ဟာအစိုးရနဲ့အပြစ်ခတ်ရက်စက်ရေးစာချုပ်မှာလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေထဲမှာတပ်မတော်နဲ့တိုက်ပွဲဖြစ်ပွားတာအများဆုံးအဖွဲ့ဖြစ်ပါတယ်။ပြီးခဲ့တဲ့မတ်လတုန်းကတပ်မတော်ညှိနှိုင်းရေးအဖွဲ့တွေနဲ့တွေ့ဆုံကညှိနှိုင်းခဲ့ပြီးတိုက်ပွဲတွေဖြစ်ပွားတာရှော့ချနိုင်ခဲ့ပြီးအခုတိုက်ပွဲတွေပြန်လည်ဖြစ်ပွားတာဖြစ်ပါတယ်ခင်ဗျာကျွန်တော်ကျော်လင်ဦးပါ